ရင်အစိုးရတွေလက်ထက်မှာပုတ်ချုပ်ရေးဘက်ကတရားစီရင်ရေးမှာဝင်ရောက်ဆက်ဖက်တာကြောင့်တရားပြတ်မှုမရှိဘူးလို့လွှတ်တော်ရှေ့နေတွေဝေဖန်လာတာကြာပါပြီ။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာလည်းအရင်ပုံစံအတိုင်းဆက်သွားနေလို့တိုးတက်မှုမရှိဘူးလို့ NLD ပါတီတာဝန်ရှိပုဂ္ဂိုလ်ကပါပြောလာပါတယ်။နိုင်ငံခြားဥပဒေရေးအဖွဲ့အစည်းနဲ့ဥပဒေပညာရှင်တွေကလည်းမြန်မာတရားရုံးစနစ်ရဲ့အားနည်းချက်တွေကိုထောက်ပြကြပါတယ်။မြန်မာပြည်မှာတရားလွှတ်တော်ချုပ်အခြေခံဥပဒေဆိုင်ရာတရားခုံရုံးနဲ့စစ်ဘက်ဆိုင်ရာတရားရုံးစသဖြင့်တရားရုံး၃မျိုးရှိပါတယ်။ဒီထဲမှာနိုင်ငံသူနိုင်ငံသားနဲ့အများဆုံးထိတွေ့နေတာဟာတရားလွှတ်တော်ချုပ်ဖြစ်ပါတယ်။နောက်တော့တိုင်းနယ်ပြည်နယ်တရားသူကြီးချုပ်၁၄ဦးရှိပြီးသူတို့အောက်မှာခရိုင်တရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အထူးတရားရုံး22ခုရှိပါတယ်။ဒါပေမဲ့မြို့နယ်တရားရုံးနဲ့ဥပဒေရုံးတွေဟာတရားမတည်ရှိပဲအုပ်ချုပ်ရေးရုံးတွေစုပေါင်းတည်ရှိတာဟာမဆလာခေတ်ကတည်းကဖြစ်ပါတယ်။အခုလဲမြို့နယ်တရားရုံးအချို့ဟာအထွေထွေအုပ်ချုပ်ရေးဌာနပိုင်းမြေပေါ်မှာရုံးပွင့်ထားရတဲ့အတွက်တရားရပ်တည်နိုင်တဲ့သဘောကင်းလွတ်နေတယ်လို့မြင်ကြပါတယ်
။ပြည်ထောင်စုတရားလွှတ်တော်ချုပ်ဟာအောက်တရားရုံးတွေကိုကြီးကြပ်ကိုကဲနိုင်တာကြောင့်အမြင့်ဆုံးတရားရုံးဖြစ်ပါတယ်။ဒါပေမဲ့တရားလွှတ်တော်ချုပ်ဖွဲ့စည်းပုံတရားသူကြီးချုပ်ခန့်အပ်ပုံနဲ့ရာဒူးသက်တမ်းကာလကိုကြည့်ရင်အုတ်ချုပ်ရေးကဘလောက်ချုပ်ကင်ထားတယ်ဆိုတာကိုသိနိုင်ပါတယ်။တကယ်တော့အစီအစိုးရအာဏာသိမ်းပြီးမှကြာပြီး1988စက်တင်ဘာ26ရက်နေ့ကထုတ်ပြန်တဲ့တရားစီရင်ရေးဥပဒေကသဘောတရားအလုံးကို2008အခြေခံဥပဒေမှာတွေ့နိုင်ပါတယ်။ဦးသိန်းစိန်အစိုးရမပေါ်ပေါက်မီ2010အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းတဲ့ပြည်ထောင်စုတရားစီရင်ရေးဥပဒေအတိုင်းဆက်လက်ကျင့်သုံးနေပါတယ်။အခြေခံဥပဒေကသတ်မှတ်တဲ့အရေးချင်းရှိသူကိုတရားသူကြီးချုပ်အဖြစ်သမ္မတကရွေးချယ်ခန့်အပ်တာကိုလွှတ်တော်ကလက်ခံရပါတယ
်။ဥပဒေဘွဲ့ရစစ်မှုဒန်းဦးထွန်းထွန်းဦးကိုသမ္မတဦးသိန်းစိန်က2017 February လမှာတရားသူကြီးချုပ်အဖြစ်ခန့်အပ်ပါတယ်။အခုမှ62နှစ်သာရှိသေးတာမို့အဖြစ်မရှိရင်နောက်ထပ်9နှစ်အမှုတန်းနိုင်ပါတယ်။လွှတ်တော်ချုပ်တရားသူကြီးအနည်းဆုံး9ဦးအများဆုံး7ဦးကိုသမ္မတကခန့်နိုင်ပါတယ်။တရားလွှတ်တော်ချုပ်ဟာနိုင်ငံအတွင်းကတရားရုံးအားလုံးကိုကြီးကြပ်ကိုခဲ့ရပါတယ်။တရားလွှတ်တော်ချုပ်ကိုစစ်မှုထမ်းဟောင်းကဥဆောင်နေတာဟာတရားစီရင်ရေးအုပ်ချုပ်ရေးနဲ့စစ်တပ်တို့ရဲ့ဆက်သွယ်မှုကိုပြတ်တရားရောက်ပါတယ်။တိုင်းနယ်ပြည်နယ်စစ်ရေးကူကတရားသူကြီးချုပ်တွေကိုလည်းသမရကရွေးချယ်ခန့်အပ်တာမို့အမြင့်ဆုံးတရားရုံးတွေမှာလွတ်လပ်တဲ့တရားစီရင်ရေးကိုကျင့်သုံးနိုင်မှုအလားအလာမရှိဘူးလို့မြင်ကြပါတယ်။
တရားစီရင်ရေးလွတ်လပ်မှုရှိတယ်ဆိုတော့အင်္ဂလန်နိုင်ငံမှာတော့ Lord Chancellor ကတရားသူကြီးခန့်အပ်တဲ့အစဉ်လာကိုရပ်ဆိုင်ပြီးတရားရေးရာခန့်အပ်မှုကော်မရှင်ကို2006မှာစတင်ကျင့်သုံးပါတယ်။ကော်မရှင်အဖွဲ့ဝင်တွေဟာအရေးအချင်းအရာတရားမျှတစွာရှင်းပြပြီးယာတူးကိုရယူကြသူတွေဖြစ်ပါတယ်။တရားစီရင်ရေးအားကောင်းလာအောင်ဖွဲ့စည်းတဲ့ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာဥပဒေပညာအတွေ့အကြုံရှိသူတွေကိုတရားသူကြီးအဖြစ်တရားကြီးရာခန့်အပ်မှုကော်မရှင်ကခံထားပါတယ်။တရားသူကြီးအလုံးအသက်80မှာအငိမ့်စားယူရပါတယ်။တရားသူကြီးခန့်အပ်မှုကိုရှင်းရှင်းလင်းလင်းလုပ်ပြီးမှ2009မှာတရားကြီးဝန်ကြီးဌာနဖွဲ့စည်းတာမို့ Lord Chancellor ဟာဝန်ကြီးဖြစ်လာပေမဲ့ယာတူးမခန့်နိုင်တော့ပါဘူး
။နိုင်ငံတော်အချုပ်အခြာအာဏာရဲ့ခက်မှသုံးပြဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်ရမျှပိုင်းခြားသုံးစွဲရင်အပြန်အလှန်ထိန်းချုပ်နိုင်တယ်လို့အခြေခံဥပဒေပုံမှန်71ကကဖော်ပြပါတယ်။တရားစီရင်ရေးမှာအဂတိလိုက်စားတာတွေကိုတိုင်စာတွေပေးကြပြီးမယ်။ပြတ်ထန်းတဲ့နီလာအတိုင်းတရားသူကြီးကိုဆွဆွဲပစ်တင်တာမျိုးမတွေ့ရသေးပါဘူး။2013မှာပြတ်ထန်းတဲ့တရားရုံးများကိုမထီမဲ့မြင်ပြုမှုဥပဒေကလည်းအဂတိလိုက်စားတဲ့တရားရုံးကိုအကာအကွယ်ပေးသလိုဖြစ်နေပါတယ်။အကျဉ်းဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်။တရားသူကြီးတွေဟာအုပ်ချုပ်သူစစ်အာဏာပိုင်လက်အောက်မှာနှစ်ပေါင်းများစွာအမှုတန်းခဲ့တာမို့အထက်လူကြီးအကြိုက်လိုက်လုပ်ပြီးအဂတိလိုက်စားမှုတန်တရားမှာကိုကြိုးရှာနေကြတာကြာပါပြီ။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာစီရင်ချက်ဟာသရုပ်အပြည့်ဆုံးပါပဲ။တရားလွတ်လပ်ပြီးဥပဒေကိုရိုသေလေးစားတဲ့တရားရုံးစနစ်ပေါ်ထွက်လာအောင်2008အခြေခံဥပဒေကစပြီးပြင်ဆင်ဖို့လိုပါတယ်။နောက်တော့တရားသူကြီးတရားရုံးအမှုတမ်းဥပဒေအရာရှိရှေ့အနေနဲ့ရဲတပ်ဖွဲ့ဝင်စတဲ့တရားစီရင်ရေးမှာပါဝင်သူတွေစိတ်ဓာတ်နဲ့အလေအကျင့်ပြောင်းလာဖို့လည်းလိုပါတယ်ခင်ဗျာ